စပိန်နိုင်ငံကိုပိုင်အုပ်ချုပ်ခွင့်ရကတလိုနီးယားဒေသရဲ့သမ္မတဟောင်းကာစ်ပျူစတမွန်ကိုဒီကနေ့ဂျာမနီမှာဖမ်းဆီးလိုက်ပါတယ်။ဒိမန်နိုင်ငံကနေဂျာမနီနိုင်ငံကိုနှိစက်ဖြတ်ကျော်ဝင်ရောက်လာချိန်မှာဖမ်းဆီးတာလို့ဂျာမနီရဲ့အဖွဲ့ကပြောပါတယ်။မစ္စတာပျူစတမွန်ဖမ်းခံရတာကိုသူ့ရဲ့ရှေ့နေကတွစ်တာလူမှုကွန်ရက်မှာအတည်ပြုရေးသားထားပြီး မစ္စတာပျူစတမန်ကဘယ်လ်ဂျီယံကိုတွားရောက်ခဲ့တာလို့ပြောပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကကတလိုနီးယားလွတ်လပ်ရေးလူထုဆန္ဒခံယူပွဲမှာသူ့ရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးစပိန်အစိုးရကဖန်ဝရန်ထုတ်ခဲ့ပြီးတဲ့နောက်မှာမစ္စတာပျူစတမန်ကဘယ်လ်ဂျီယံကိုကနဦးထွက်ပြေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်အတွင်းစပိန်နိုင်ငံကနေခွဲထွက်ရေးကြေညာဖို့ကြိုးစားမှုအတွက်သဘုံထ ပြီးခဲ့တဲ့တောက်ချာနေ့ကဆုံးဖြတ်ခဲ့ပြီးတဲ့နောက်အခုလိုဖမ်းဆီးတာဖြစ်ပါတယ်စပိန်နိုင်ငံကထုတ်ထားတဲ့နိုင်ငံတကာဖမ်းဝရမ်းနဲ့ဂျာမနီရဲကမစ္စတာပြုတ်စမွန်ကိုဖမ်းဆီးခဲ့တာပါယာရုကဖေရှားခံရတဲ့ကတ်တလန်ခေါင်းဆောင်အနေနဲ့စပိန်နိုင်ငံမှာထောင်ဒဏ်25ခန့်ကြားခံနိုင်ရတဲ့အရေးနဲ့လဲရင်ဆိုင်ရနိုင်ပါတယ်ရှင်